လောင်နိုင်ငံဗီယက်နမ်မြို့တော်မှာအာဆီယံနိုင်ငံသားရဲ့ဝင်ကြီးများဆွေးဝေးပွဲတက်ရောက်ခဲ့တဲ့မြန်မာနိုင်ငံသားရဲ့ဝင်ကြီးဒေါအောင်ဆန်းစုကြည်နဲ့ရုရှားနိုင်ငံသားရဲ့ဝင်ကြီးဆာဂေးလက်ဗရော့ဖ်တို့တနင်္လာနေ့ကတွေ့ဆုံကြဆက်မှာနှစ်နိုင်ငံသားပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။လက်ရှိနှစ်နိုင်ငံသားဆက်ဆံရေးနဲ့လက်တွေ့မှာပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုဒေါအောင်ဆန်းစုကြည်နဲ့မစ္စတာလက်ဗရော့ဖ်တို့ဆွေးနွေးခဲ့ကြတယ်လို့ရုရှားနိုင်ငံသားရဲ့ဌာနကပြောကြားခဲ့ပါတယ်။23ချိန်မြောက်အာဆီယံလုံခြုံရေးစည်းဝေးပွဲတက်ရောက်စဉ်မှာရုရှားနိုင်ငံသားရဲ့ဝင်ကြီးနဲ့မြန်မာနိုင်ငံသားရဲ့ဝင်ကြီးတို့တီးခြားတွေ့ဆုံခဲ့ကြတာလို့ Russia Test သတင်းဌာနကသတင်းဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့ဇွန်လကတော့မြန်မာနဲ့ရုရှားနိုင်ငံကြားမှာစစ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြပါတယ်။ရေးသက်ဆိုင်ရာကိစ္စစစ်ဖက်ဆိုင်ရာဆေးပညာပညာရေးနဲ့တခြားစစ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်သွားကြဖို့အတွက်သဘောတူခဲ့တာဖြစ်ပါတယ်။အကြမ်းဖက်မှုတိုက်ဖြတ်ရေးလို့နိုင်ငံတကာလုံခြုံရေးနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေမျှဝေကြဖို့လဲမြန်မာနဲ့ရုရှားနိုင်ငံကြားမှာဂျုံလာရုံးကသဘောတူခဲ့ကြပါရဲ့ရှင်။